ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။မြမရွေးကောက်ပွဲအတွက်လက်ရှိမှာကြိုတင်မဲတွေပေးနေကြပြီဖြစ်ပြီးအဆင်မပြေတာတွေ၊ခရုတ်ဝက်မဲပေးဖို့မဟုတ်တာတွေစတဲ့အခြေအနေအမျိုးမျိုးကိုလည်းကြားသိနေရပါတယ်။ဒီအခြေအနေရဲ့ရနဲ့ပတ်သက်ပြီးရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေလက်ရှိအချိန်ထိတွေးရှိထားသမျှအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာနေကြတဲ့မြူးမြမာဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာမတ်မြနန္ဒာသင်းမန္တလေးတိုင်းခြေဆိုင်ကနောင်အင်စတီကျူရဲ့အမှုဆောင်ဒါရိုက်တာကိုတက်မြတ်စုတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။အမြဲတမ်းနဲ့တဲ့ကိုတက်မြတ်စုဒီဝေဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျဟု
တ်ကဲ့မင်္ဂလာပါခင်ဗျဟ
ုတ်ကဲ့မင်္ဂလာပါရှင့
်ဆိုပထမအဦးဆုံးကျွန်တော်လက်ရှိကြိုတင်မဲ့ပေးနေတဲ့အခြေအနေလေးကနေစလိုက်ချင်ပါတယ်မြမြနနာတင်တို့လ ీల ထားသလောက်ကြိုတင်မဲ့ပေးနေကြတဲ့အခြေအတွက်ကိုဘယ်လိုများပြောနိုင်ပါလိမ့်လဲခင်ဗျ
ဟုတ်ကဲ့ဆရာဟုတ်အခုဒီကြိုတင်မဲတွေကတော့ဒီလက်တလုံးမှာဒီဟိုပေါ့အောက်တိုဘာ29ရက်နေ့ကနေပြီးတော့ဒီနိုဝင်ဘာလ5ရက်နေ့အထိကိုအသက်60နဲ့အထက်ပေါ့နော်အဲဒီတက်ကြီးပိုင်းတွေကိုကိုယ်တင်မဲတွေစကောက်နေတယ်နောက်ချက်ကကြတော့ဒီမဲဆန္ဒနယ်ပြင်ပပေါ့နော်ဒီကိုဗစ်အခြေအနေကြောင့်မို့လို့မိမိရဲ့မဲဆန္ဒနယ်ကိုမပြောင်းနိုင်တော့တဲ့မဲဆန္ဒနယ်ပြင်ပရောက်သူတွေအတွက်ကိုကျွန်မတို့အောက်တိုဘာလ25ရက်နေ့မှာနောက်ဆုံးထားပြီးတော့ဒါရွေးကောက်ပွဲကော်မရှင်ကကြိုတင်မဲတွေကောက်ခဲ့တယ်ပေါ့နော်အဲ့တော့ကြိုတင်မဲကအခု2မျိုးရှိနေပြီနောက်ဒီကြားထဲမှာတော့ဒီအချုပ်မဲတို့နောက်ပြီးတော့ကမ္ဘာလာမဲတွေပေါ့နော်အဲ့ဒါမျိုးတွေကတော့ဒီကောက်လက်စတွေကောက်ပြီးသားဟာတွေလည်းရှိတယ်ဆိုတော့အဲ့ကျွန်မတို့ဒီ5ရက်နေ့လောက်မှပဲဒီဟိုပေါ့ကိငနဲ့နေအလုံးထွက်လာမယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီနေရာမှာမမျက်နှာတင်တို့ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့တွေအနေနဲ့ရောလက်ရှိကြိုတင်မဲ့ပေးနေတဲ့အခြေအနေကိုတိတိကျကျစောင့်ကြည့်လေ့လာခွင့်ရပါသလား
အများစုတော့ရတယ်ရှင်ဟုတ်အများစုတော့ရတယ်ဆိုတော့ကျွန်တော်တို့ကတော့ဒီဟိုပါဇူလိုင်လအကုန်မှာဒီရွေးကောက်ပွဲကော်မရှင်ကနေပြီးကျွန်တော်တို့ဒီဟိုပါเนาะတနိုင်ငံလုံးအနေနဲ့ဒီလေလာဆောင်ကြည့်ပွဲကိုကျွန်တော်တို့ရှောက်ထားခဲ့တယ်အဲရှောက်ထားခဲ့ပြီးတော့ကျွန်တော်တို့ဒီဟိုပါဩဂတ်လဒုတိယဘလောက်ကနေစပြီးတော့မှဒီလေးလာဖြစ်တယ်ပေါ့နော်အဲ့တော့ဒီအခြေအနေတွေကတော့ဒီအများစုတော့ဒီလေးလာခွင့်တော့ရပါတယ်ဒါပေမဲ့လည်းပဲအချို့နေရာတွေမှာတော့ဒါရက်ကြီးကော်မရှင်တွေရဲ့ဒီဟိုပါပေါ့နော်ဒီကျူတင်မဲ့ပေးတဲ့နေရာမှာဒီလေးလာသူတွေရှိလို့ရတယ်ဆိုတာမျိုးကိုမသိတဲ့ဒီနေရာအချို့လည်းရှိနေတယ်ပေါ့နော်အဲ့ဒီအတွက်ကြောင့်မို့လို့တော့ဒီရှင်းပြရတာပြောဆိုရတာဒီညှိနှိုင်းဆောင်ရွက်ရတာမျိုးတွေကတော့ရှိနေသေးတာပေါ့လေ
ဟုတ်ကဲ့ကိုတမ်းမြဆူကကြတော့ကနောင်အင်စတီကျူအနေနဲ့ကမန္တလေးတိုင်းဘက်မှာကုသမြတ်ဆိုတော့လှုပ်ရှားလို့ဆောင်နေတာပေါ့နော
်ဟုတ်ကဲ့ခင်ဗျာ
ဆိုတော့ကုသမြတ်ဆိုရင်မန္တလေးတိုင်းဘက်မှာရောအခုလက်ရှိကြိုတင်မဲ့ပေးနေတဲ့အခြေအနေအကြမ်းပြင်းဘယ်လိုရှိပါလဲပေးတဲ့လူအရှင်အတွက်စသည်အားဖြင့
်ဟုတ်ကဲ့ခင်ဗျာဒီအကြမ်းပြင်းအားဖြင့်ပြောရရင်တော့ဟိုကျွန်တော်တို့ဒီကြိုတင်မဲ့ပေးတဲ့လုံမောင်းစင်းရတော့ကျွန်တော်တို့ဒီချိန်မှာတော့ process ကမပြီးသေးတဲ့အတွက်ကျွန်တော်တို့မသိနိုင်သေးဘူးပေါ့နော်ဒါပေမဲ့ဒီလက်ရှိအနေအထားမှာတော့ COVID-19 လည်းဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မို့ဒီကြိုတင်မဲ့ပေးတဲ့သူအရေးအတွက်ကဒီထင်တာလည်းအမြတ်တာတက်တော့ပုံများနေတာကိုတွေ့ရတယ်ပေါ့နော်အဲ့တော့ဒီဘယ်လိုလဲဆိုတော့ဒီရွေးကောက်ပွဲမဲပေးတဲ့နေ့မှာပေါ့နော်မဲသွားပေးရမှာပေါ့အများစုကကြောက်နေတာဖြစ်တဲ့အတွက်ကြောင့်မို့ကြိုတင်မဲ့ပေးတဲ့အပေါ်မှာပို့ပြီးတော့အာယုံဆိုင်ပြီးတော့ပေးကြရတယ်တချို့နေရာတွေမှာတော့ဒီမဲပေးတဲ့ရခိုင်နှုန်းအမြတ်တာတက်ကိုတော်တော်များများပေးနေကြတာကိုတွေ့ရတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ကိုဦးသမ်းမြတ်ဆိုလို့မန္တလေးတိုင်းဘက်မှာရောရွေးကောက်ပွဲစောင့်ကြည့်လေလာသူတွေအနေနဲ့လှုပ်ဆောင်ခွင့်အခြေအနေဘယ်လိုရှိသလဲတိတိကျကျစနစ်တကျလေလာခွင့်ရပါရဲ့လား
အဲ့တော့ခုနဆင်မမမြန္တာပြောသလိုပဲပေါ့နော်ကျွန်တော်တို့တချို့နေရာတွေမှာတချို့နေရာမှာဆိုတော့အဓိကတော့ရက်ကြီးကော်မရှင်အဖွဲ့ဝင်တွေနဲ့တော့ဒီနားလည်သိရှိမှုအပိုင်းဒီရွေးကောက်ပွဲလေလာစောင့်ကြည့်သူတွေအခန်းကဏ္ဍကိုနားလည်လက်ခံသဘောပေါက်နိုင်တဲ့အနေနဲ့ဟာလေးတွေအနေငယ်အားနည်းနေသေးတာတွေ့ရတယ်အဲ့လိုမျိုးအားနည်းနေတဲ့အချိန်မှာဘာတွေ့ရလဲဆိုတော့ဥမာရွေးကောက်ပွဲလေလာစောင့်ကြည့်ရဲ့စောင့်ကြည့်တဲ့သူတွေကိုသူတို့အနေနဲ့စောင့်ကြည့်လေလာခွင့်ဒီဝင်ခွင့်မပေးတာမျိုးတွေဖြစ်တဲ့ဟာမျိုးတွေမှာတော့ညီနိုင်ပြီးလှုပ်ဆောင်ရတာမျိုးတွေတွေ့ရတယ်။ဒါပေမဲ့တစ်ချက်တစ်ခါတလေရောက်လဲထူးခြားတာကဒီကြိုတင်မဲ့ကိစ္စတော့ဒီကိစ္စဆိုတော့ဒီ process ကိုသွားကြည့်တဲ့အခါမှာတချို့ information ဒီသတင်းချက်လက်တွေဒီရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေဒီမှာရယူတဲ့အခါမှာဒီတချို့နေရာတွေမှာတော့ရယူဖို့ခက်ခဲတာမျိုးတွေတွေ့ရတယ်ပေါ့နော်။ဟုတ်ကဲ့ခင
်ဗျ။ဟုတ်ကဲ့ဆိုတော့မင်းနဲ့တော့ဒီလက်ရှိအချိန်အထိပေါ့နော်ကျွန်တော်တို့ကြိုတင်မဲ့ပေးတဲ့အချိန်နဲ့ပတ်သက်ပြီးတော့ဟလာသတင်းတွေလည်းကျွန်တော်တို့သတင်းတောက်တွေကနေပြီးတော့ပို့ကြတာတွေတွေ့ရပါတယ်တခြားသတင်းဌာနတွေကရေးရလည်းတွေ့ရပါတယ်ဆိုတော့ပြဿနာလေးတွေတွေ့ထားရတယ်ပေါ့နော်ဆိုတော့မင်းနဲ့တော့တင်းတို့ကတော့ဒါတိတိကျကျစနစ်တကျလေ့လာတဲ့လူတွေစောင့်ကြည့်တဲ့လူတွေဆိုတဲ့အခါကျတော့အခုအချိန်အထိမင်းနဲ့နာတင်းတို့ကြိုတင်မဲ့ပေးတာမှဟလာဘယ်လိုအခြေအနေအခက်အခဲပြဿနာလေးတွေတွေ့ထားပါလဲ
ဒီအခက်ခဲအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အဓိကတော့ဟိုပါပေါ့ဒီအချို့သောနေရာတွေမှာဒီ hip web မဲပေးစနစ်မဖြစ်နေဘူးပေါ့နော် ဆိုတော့ဒီကောင်ကဒီမဲရုပ်အနေထားကြောင်းတော်၎င်းအဲသူမဟုတ်ရက်လက်တချို့ကြတော့လက်ဒါအဆင်ပြေတဲ့နေရာမှာပေးတယ်အဲ့နေမှာသွားကောက်တယ်အဲ့လိုမျိုးဆိုတဲ့အချိန်မှာအဒီဥပဒေကိုမသိအချိန်မှုကြောင့်ပဲဖြစ်ဖြစ်ပေါ့နော်ဒါမဟုတ်ရင်ဒီ အဲပုံစံမျိုးလေးတွေတွေ့ပြီးတော့မှာအဲဒါမဲပေးမှုရဆိုင်းလိုက်ရတယ်ဆိုတော့အနေထားမျိုးလေးတွေတော့ရှိတယ်အဲဒါကျွန်တော်တို့ရာခိုင်နှုန်းအနေနဲ့ရတော့တနိုင်ငံလုံးအတိုင်းတာအနေနဲ့ဒီ
ဒီဟိုပေါ့တခါခါလေးကြလို့ရှိရင်တော့အဲဒီဟိုပေါ့ဒီကိုလင်းမင်တာမှုဟိုဖြစ်ရလားဒါမဟုတ်လို့ရှိရင်အဲဒီဟိုမသိလိုက်ရဘူးဆိုတော့အပိုင်းမျိုးလေးတွေလည်းတွေ့ရတယ်တနည်းတနည်းအ issue ကတော့မတူဟိုအချို့နေရာတွေမှာကြတော့အခုနလို့ဒီမဲဘုံကိုအဲဒီတဲ့ဝါတဲ့နေရာမှာအဲပေမာထားမလဲပေါ့နော်ဥပမာဆိုကျွန်တော်တို့ဒီရွာတရွာကကျွန်တော်တို့ရဲ့ observer
ကျွန်တော်ပေးတာမျိုးလေဖြစ်သွားနိုင်တယ်ဆိုတော့ဒီတချို့သောဒီဟိုပါပေါ့အခြေခံအခက်အခဲလေးတွေကိုတော့ကျွန်တော်တို့ဟိုကတွေ့နေရတယ်ပေါ့နော်ဟုတ်ကဲ့ဟိုဒါမျိုးဆိုလို့မန္တလေးတိုင်းဘက်မှာရောခုနကအလိုအလားတူပြဿနာအခြေအနေမျိုးတွေဘာတွေများတွေ့ထားပါသလဲဟုတ်ကဲ့ဆရာရေဒီအများစုကတော့ပုံစံတွေကတော့တိတ်ပြီးတော့ဘယံကွဲလဲတာတော့မတွေ့ရပါဘူးเนาะတနိုင်ငံလုံးဖြစ်နေသလိုဖြစ်နေတယ်ဒ
က်နေတဲ့ကိစ္စတွေပေါ့။ဟောအဲ့လိုမျိုးကိစ္စတွေရှိရပြီးရင်ဒီတချို့နေရာတွေမှာတော့ဒီကျွန်တော်တို့တွေးရှိရတာပါလဲဆိုတော့အဲဒီရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေကကိုယ်တိုင်ဝင်ရွေးတော်လောက်ကောင်းဒီပါတီကနေပြီးတော့ပါတီအေဂျင့်တွေကတော်လောက်ကောင်းပေါ့နော်ဝင်ပြီးတော့တစ်စိတ်လုံးထုတ်ပေးတဲ့ဟာမျိုးတွေနားလည်မှုလွယ်မဆောင်ပြေပေါ့နော်လှုပ်ဆောင်နေတာမျိုးတွေဒီအများစုတွေ့ရတယ်ပေါ့နော်အဲ့တော့ဒီဓာတ်ရည်ပြင်ပါအများစုတွေ့ရလဲဆိုတော့တချို့နေရာတွေမှာကဒီရက်ကြီးကော်မရှင်အနေနဲ့ကပေါ့နော်အဲဒီကော်မရှင်ဘက်ကအတီးတီးကနေပြီးတော့တချို့လုံထုံးလုံနေတဲ့အပိုင်းမှာအတို့အနေနဲ့ဒီမကြည်လေရလဲဖြစ်ကောင်းဖြစ်မယ်ပေါ့နော်ဒီလုံထုံးလုံနေတဲ့မှာပိုင်နေတဲ့အချိန်မှာဒီလုံထုံးလုံနေတဲ့အတိုင်းနီးစနဲ့တကြမလုတော့ပဲနဲ့မယုံနေတဲ့မှာမရှိတဲ့သူတွေရှိနေတာမျိုးတစ်စိတ်လုံးနေဝင်မထုတဲ့နေရာတွေမှာဝင်ထုနေတာမျိုးလေအများစုတွေ့ရတယ်အဲ့တော့ဒါကိုကျွန်တော်တော့ဘာလို့ယူဆလဲဆိုရင်ဒီ COVID-19 အခက်အခဲကြောင့်လဲဖြစ်ကောင်းဖြစ်နိုင်တယ်ပေါ့နော်ဒါတစ်ချက်ပေါ့နောက်တစ်ချက်ကတော့ COVID-19 ကြောင့်ဒီပညာပေးမှုတွေအားနည်းသွားတယ်လို့ကျွန်တော်တို့ယူဆတယ်အဲ့တော့ဒီမေသနာရှင်ပြည်သူအနေနဲ့လည်းသူတို့ဘယ်လိုလုပ်ရမလဲဆိုတဲ့အမျိုးတွေကိုဒီနားလည်နိုင်မှုဘက်မှာအားနည်းသွားတယ်ပေါ့နော်အဲ့တော့ဒီကော်မရှင်အဖွဲ့ဝင်အနေနဲ့မှာလည်းအားနည်းကောင်းလည်းနည်းနိုင်တယ်ပေါ့နော်အဲ့တော့အဓိကတော့ဒါ COVID-19 ရဲ့ရိုက်ခတ်မှုတွေရနေပေါ်ဖြစ်လာတဲ့အကျိုးဆက်လို့ကျွန်တော်တို့ယူဆတယ်ပေါ့ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့မင်းကနေတော့ပြင်ဖြစ်တဲ့တက်တနာတွေကတော့ issue တွေပေါ့နော်ဖြစ်တဲ့အကြောင်းအရာတွေကတော့မျိုးစုံပါပဲဥပမာစာအိတ်ကိစ္စလည်းပါတယ်ပေါ့နော်ဆိုတော့လက်ရှိအခြေအနေအထိမှာကျွန်တော်တို့တနိုင်ငံလုံးအနေနဲ့ရေပုံရခြုံပြီးတော့ပြောမယ်ဆိုရင်အဆင်မပြေဖြစ်တဲ့တက်တနာတွေလို့ပြောလို့ရတဲ့ကိစ္စလေးတွေမှာရေပုံရကြတဲ့ဘုံတူတဲ့အဓိကအကြောင်းအရာတနိုင်ငံလုံးမှာကြည်ကြပြန့်ပြန့်လို့မျိုးဖြစ်နေတဲ့အကြောင်းအရာကဘာဖြစ်မလဲမမြင်နေလားတင
်အများစုဖြစ်တာဆိုရင်တော့ခုနဒီစာအိတ်ပွင့်တာတို့အဲ့တော့တစိတ်တုံးနဲ့ဟိုဟာဒီအမှန်ချစ်တာတို့နော်အဲ့ဒီမဲယုံမူလက်မှတ်ပါတာမပါတာအဲ့လိုမျိုးလေးတွေတော့ရှိတာပေါ့နော်ဒါပေမဲ့လည်းပြီးခဲ့တဲ့ရက်ကတော့ဒီပြောင်းစုရောက်ပဲကော်မရှင်ကနေပြီးတော့မှဒီအမှန်ချစ်တာပဲဖြစ်ဖြစ်စိတ်တုံးထူတာပဲဖြစ်ဖြစ်ဒါတွေကိုပင်မဲမလုပ်ပဲနဲ့အဲ့ဒီပြန်ပေးမယ်ပေါ့နော်အဲ့ဒီဟိုဟာလုတ်ပေးမယ်လို့ပြောတဲ့ခါကျတော့လေဒါအဆင်ပြေသွားတဲ့ဟာမျိုးတော့လည်းရှိနိုင်တယ်ဒါပေမဲ့လည်းအကောင်းဆုံးကတော့ဒီရက်ပိုင်းမှာဒီဂျူဒီမဲနဲ့ပတ်သက်တဲ့ကိစ္စရက်တွေကိုတောက်လျှောက်ဒီအတန်လွှင့်ပေးတာမျိုးပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးဒီတိုင်းပြည်နဲ့တိုင်းကော်မရှင်တွေကနေပဲဖြစ်ဖြစ်ဒီရကြေးအစ်င့်တွေကိုအမြန်ရောက်သွားနိုင်အောင်ပေါ့နော်အဲဒီဟိုဟာပို့ပြီးတော့မှဒီ communication mic ကိုပို့လုပ်တင်နေလို့အထင်တယ်ဒီမှာလေ
ဟုတ်ကဲ့တစ်ဆက်တည်းမမျက်နှာလာတင်ရတယ်အရင်ဒီမေးခွန်းကိုဖြေပါအောင်ဆိုတော့အခုဖြစ်တဲ့စံပြမှုတွေပြဿနာလေးတွေဒီဟလာတမင်ရည်ရွယ်ချက်နဲ့ဖြစ်တဲ့ပြဿနာတွေလားဒါမှမဟုတ်ရင်လုံနီးကင်နီးလုတ်တက်လုတ်ကင်နိုင်စွမ်းမှာအားနေတာလားပြောတော့ကျွန်တော်မလုတ်တက်မကင်တက်လို့ဖြစ်တာလားဘလူကြောင့်အဓိကတည်းလို့အားနေချက်တွေဖြစ်တာလဲ
ဟုတ် အဲ့တော့ဟိုဟာပေါ့နှစ်ခုလုံးမှနှစ်ခုလုံးဖြစ်နိုင်တာပေါ့နော်ဒါပေမဲ့ဟိုကျွန်မကတော့အများအားဟိုအများပစုကိုအကောင်းမြင်တဲ့ဟိုလူဆိုတဲ့ခါကျတော့ဟိုဒီဟာကဒီလုံနီးကိုင်ကြီးဟိုမတိလိုက်တာရယ်အာနောက်ပြီးတော့ဒီဟိုရုပ်တရက်ဒီဆောင်လိုက်ရတာပေါ့နော်ဥပမာအဖြစ်အစီအစဉ်မရှိဘဲနဲ့အာဒါဒီကျွတ်တင်မဲဆိုတာလည်းဖြစ်လာတယ်ဒီလိုခြေနေတွေဖြစ်လာတယ်ဆိုတော့အာဒီအမှားယွင်းတွေဖြစ်နေတယ်လို့ကျွန်မယူဆတယ်အဲတကယ်တမ်းဟိုပေါ့ဘလောက်တိရွယ်ချက်ရှိရှိနဲ့အဲဘလို့ဟာမျိုးဖြစ်တယ်ဆိုတာတော့ကျမတို့ကဥမာဆိုရင်တချို့အမှုတွေဆိုရင်တော့တိုင်ကြားစဲပေါ့နော်အခုဆိုတာရွေးကောက်ပွဲတာတိုင်းစစ်နေအပြည်နယ်စစ်နေကိုတိုင်ကြားစဲဖြစ်တယ်နောက်အဲ့လိုမျိုးဒီဖွင့်တာရှိမယ်နောက်ဒီစစ်သက်ညီနိုင်ရေးကော်မတီကိုသွားတာရှိမယ်အမျိုးမျိုးပေါ့လေဆိုတော့အဲ့လိုဟာမျိုးတွေကတော့ကျမတို့ကဒီဟိုပေါ့ဒီ investigation လုပ်ပြီးတဲ့အထိပေါ့နော်ဒီစုံစမ်းစစ်ဆေးပြီးတော့အဲဒီဆုံးဖြတ်ချက်ချတဲ့အထိကိုအဲဒီစောင့်ကြည့်ရမယ်လို့ထင်တယ်ပေါ့နော်ဘာပြောဒီလိုမျိုးအပြောင်းလဲမှာတော့ဒါအခွင့်အရေးကိုရယူခြင်းနဲ့ဒီကိုယ်စားလှယ်လောင်းသူမဟုတ်တာထောက်ခံတဲ့သူအုပ်စုဆိုတာကဒါဘင်းညမှာမျိုးမဆိုရှိနေတာပေါ့နော်ဘာလို့စနစ်တစ်ခုကဒီစနစ်တကျဖြစ်နေတဲ့အနေအထားကနေပြီးတွေ့ဖယ်သွားပြီဆိုလို့ရှိရင်တော့ဒီလိုဟာမျိုးကတော့ကြုံလာနိုင်တယ်ဆိုတော့နှစ်ခုစလုံးရှိနိုင်တယ်လို့ကျွန်မတို့ဒါဟိုတမတ်တယောက်တည်းအနေနဲ့မြင်နေပေါ့နော
်ဟုတ်ကိုတမတ်ဆိုရောဘလို့ထင်လဲဒီလက်ရှိဖြစ်နေတဲ့အခြေအနေတွေကဟလာရွေးချယ်ရှိရှိလားဒါမှမဟုတ်မလုတ်တဲ့မကင်တတ်လို့လားဘာကြောင့်လဲကိုတမတ်ဆိုအမြင်ရော
အဓိကတော့အများအစုကတွေ့ရတာတော့ဟိုတမင်းရွေးချယ်ရှိရှိလုံနေတဲ့ဟာမျိုးတွေလည်းပါကောင်းပါနိုင်တယ်ခုနကလိုလုံထုံလုံကြီးဒီမှာဟိုဒီညွန်ကြားချက်တွေကဒီထုတ်ပြန်တဲ့ဟာတွေကဒီဟိုပါဘောနော်အရန်ညံစမ်းနေတဲ့ကိစ္စမျိုးတွေရှိတယ်ဗောနော်အဲ့လိုဟာမျိုးတွေမှာရကြွေးအဖွဲ့ဝင်နေနေမတိလိုက်တဲ့ခါမှာဆုံးဖြတ်ချက်အမှားမျိုးတွေချမိတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့ကျွန်တော်တစ်ချက်ဖဲကျွန်တော်ဟောတန်တရားဒါကျွန်တော်အနေနဲ့တူဒီတော့အနေနဲ့ဒါမဲဆန္ဒရှင်ပြည်သူအနေနဲ့နည်းတန်တရားရှိနေတဲ့ကိစ္စဥမာဒီမဲကျွတ်တယ်မဲပုံချိတ်ပိတ်တဲ့မဲပုံကျိုးတွေပြတ်တဲ့ဟာမျိုးပါမျိုးပေါ့တော့ကျွန်တော်နေဒါမျိုးဆိုရင်တော့ဒီဘယ်လိုပြောမလဲဒါတည်းတမင်ရည်ရွယ်ချက်ရှိရှိပဲလုပ်နေလာလားဆိုတဲ့ဟာမျိုးတော့ဒါတန်တရားဝင်ပြီးတယ်ပေါ့နော
်ဟုတ်ကဲ့ကိုတမ်းမြတ်ဆိုကတော့ဒီဖြစ်တဲ့အဓိကအခြေခံအကြောင်းရင်းကခုနလိုပညာပေးမှုအားနေတာသင်တန်းပေးမှုသင်တန်းတွေဘာတွေလုပ်ပေါ့နော်စနစ်တကျသူတို့အချိန်ယူပြီးတော
့
လုပ်တာတွေအားနေခဲ့တယ်လို့ကိုတမ်းမြတ်ဆိုကသုံးသပ်တယ်မမြနနာတင်ကရောဘယ်လိုသုံးသပ်တယ်ဒီလိုအခြေအနေတွေဖြစ်ရတာကအဓိကဘာအကြောင်းကြောင့်အခုလိုအားနေချက်တွေအတန်တွေတော်တော်များများထွက်လာတယ်လို့ကျွန်တော်တို့မမျက်နှာနဲ့တင်ယူဆတယ
်။ဟိုကပေါ့အဓိကတော့လေကျွန်မတို့ကမဲဆန္ဒရှင်ပညာပေးလုပ်ငန်းကိုလုပ်နေတဲ့အုပ်စုတွေအများကြီးရှိတယ်ပေါ့နော်။အဲသို့တော်လည်းပဲအဲ့ဒီဟာကကျွန်တော်တို့ဘာလဲဆိုတော့အာဒီရွေးကောက်ပွဲနေ့အတွက်ပေါ့ရွေးကောက်ပွဲနေ့မှာဘလို့မဲပေးမလဲအာဒီဘေးဟာဆိုရင်တော့ခိုင်လုံမဲဖြစ်မယ်ပယ်မဲဖြစ်မယ်အာနော့ဆတ်တဖြစ်ဒီမဲယုံဖွင့်တဲ့အချိန်ပိတ်တဲ့အချိန်အဲဒါမျိုးတွေပေါ့နော်အဲဆိုတော့ဒီဒီမိုကရေစီစနစ်ရဲ့အာဒီအခြေခံသဘောတရားတွေဒါမျိုးတွေကိုရက်ဖက်အဖွဲ့စီတို့အများပေးကြတယ်ပေါ့နော်ကျွန်တော်တို့ဒီ New Myanmar Foundation ဆိုတဲ့မဲဆန္ဒရှင်ပညာပေးလုပ်ငန်းတွေလုပ်နေတယ်ပေါ့နော်ဒါပေမဲ့သို့တော့ချွတ်တင်မဲအတွက်ကကြတော့ကျွန်တော်တို့ကတကူးတကဟိုအိတ်ပြီးတော့ဒါကိုတည်တံမလုပ်ဖြစ်ဘူးပေါ့နော်အဲ့လိုလဲဆိုတော့ဒီကံဝါကြတော့ကျွန်တော်တို့ကဒါ procedure ကိစ္စဖြစ်သွားပြီ။ဖြစ်သွားပြီဆိုတော့ဒါရကြေးကော်မရှင်အနေနဲ့ပို့ပြီးတော့မှဆိုင်သွားပြီပေါ့နော်။ဆိုတော့အဓိကကျတော့ဒီရေကောက်ဘက်ကော်မရှင်အနေနဲ့လည်းဒါ COVID-19 အခြေအနေမှာဒါသူဒီရကြေးကော်မရှင်တွေကိုသူတင်နန်းပေးမယ်။ပြီးရင်ဒီမဲယုံမှုတွေကိုသူတင်နန်းပေးမယ်ပေါ့နော်။ဒါပေမဲ့ဒီဟာကလည်းပဲကျွန်တော်တို့ကဒီအများကြီးလုံနိုင်လိမ့်မယ်လို့မထင်ဘူးပေါ့နော်။ဆိုတော့လုတော့လုတာပဲတနိုင်ငံလုံးမှာလည်းလုတယ်။ဒါပေမဲ့လည်းဒီလိုမျိုးရုပ်တရက်ဖြစ်လာတဲ့အခြေအနေတွေပေါ်မှာဒီဟိုပါဒီစီမံခန့်ခွဲဖို့အတွက်ကြတော့ဒီနည်းနည်းတော့ခက်ခဲမယ်လို့တော့ထင်နေပေါ့နော်။ဘာလို့လဲဆိုတော့ဟိုညသဘာဖြစ်ကတော့ပုံမှန်တမယိုးကြတင်တဲ့မျိုးပဲတွားတဲ့အခါမှာဒီလိုမျိုးဂိုင်လိုက်နေတော့ပြည့်ပြည့်စုံအောင်ရှိမယ်လို့မထင်ဘူးပေါ့လေ။အဲဆိုတချို့သောကိစ္စရက်တွေကလည်းပြဿနာဖြစ်လာတဲ့ပုံမှန်မူတည်ပြီးတော့ဒါပိုကောင်းတဲ့အခြေအနေတစ်ခုကိုဖန်တီးပြီးတော့မှဒါကြညာချက်ထုတ်ရတာတို့ပြင်ဆင်ရတာတို့တွေလုပ်ကြရတာဆိုတော့ဒီလိုမျိုးအခြေအနေလေးတွေတော့ဖြစ်နေတယ်လို့ထင်နေ။ဆိုတော့အဓိကအဖြစ်ကတော့ကျွန်တော်တို့ဘာလဲဆိုတော့နောက်ပိုင်းဆိုရင်ကျွန်တော်တို့ကဒီသဘာဝဘေးရဲ့နေရသူမဟုတ်ကတ်ယောဂါပေါ့နော်။ဒီတစ်ခုခုပေါ့ဒီဖြစ်မယ်ဒီ disaster တစ်ခုခုရှိပြီဆိုရင်ညကျွန်တော်တို့ကဘလိုမျိုးကြိုတင်ပြီးတော့မှပုံမှန်ပြင်ဆင်မှုလုံးမလဲဆိုတဲ့အပိုင်းလေးတွေကိုတော့ဒီရွေးကောက်ပွဲဖြစ်စီမှာထည့်ပြီးတော့မှဒီထည့်သွင်းပြီးတော့မှစဉ်းစားရမယ်လို့ကျွန်မထင်တယ်။နောက်ပြုစုံစုနေမှုတွေကိုပို့ပြီးတော့မှလုပ်ရမယ်ပေါ့နော်။ပို့ပြီးတော့မှလုပ်ပြီးတော့ဥမာဆိုလိုချင်တာကတော့အကောင်းဆုံးကဒီလိုမျိုးဒီဟိုပါပေါ့နော်။ဟိုရှုပ်ထွေးနေတဲ့အခြေအနေလို့မဟုတ်ဒီဟိုပါပေါ့ဒီစီမံခန့်ခွဲရတာခက်တဲ့အခြေအနေမှာအကောင်းဆုံးလုပ်တင်တာကတော့ဒီဟိုပါပေါ့ဒီသူတင်မဲပဲဖြစ်ဖြစ်ဘာကိစ္စပဲဖြစ်ဖြစ်လေဒီမဲဆန္ဒရှင်ပြည်သူလူတွေဖိတ်ခေါ်တာအရက်ဖက်အဖွဲ့တွေကိုဖိတ်ခေါ်တာပြီးတော့အကုန်လုံးကိုဒါစုဝေးတိုင်မြင်ပြီးတော့မှဘလို့အကောင်းဆုံးလုပ်ကြမယ်ဆိုတော့ဒီတိုင်မြင်ခြင်းအဖြစ်တော့ပို့ပြီးတော့မှဒီကောက်မွန်တဲ့နီးလန်းတွေကိုတော့ရှာနိုင်မှာပေါ့နော်အဲ့လိုမျိုးလေးတော့လုပ်ရမယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျွန်တော်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရှေ့ပိုင်းဒီမှာလည်းကျွန်တော်ဆွေးနွေးကန်နေလုပ်ခဲ့ကြတာအများဆုံးထောက်ပြကြတာကဘာလဲဆိုတော့လက်ရှိကော်မရှင်ဟာပူးပေါင်းဆောင်ရွက်မှုအားနည်းတယ်ပေါ့နော်ရက်ဖက်အဖွဲ့စီတွေနိုင်ငံရေးပါတီတွေနောက်ဆုံးသတင်းမီဒီယာတွေကိုသတင်းထုတ်ပြန်တာအစားအဲ့ဒီအပိုင်းတွေမှာအားနေတယ်ဆိုပြီးတော့ဝေဖန်ကြတာတွေရှိပါတယ်ဆိုတော့ကိုယ်တမ်းမြတ်ဆိုးကိုကျွန်တော်ဒီမေးခွန်းအရင်မေးပါမယ်ဟုတ်လား ဒီလာသူတွေစောင့်ကြည့်သူတွေကဝေဖန်ကြတာရှိတယ်ကော်မရှင်ရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးတော့ဥမာဟလာမဲဆန္ဒနယ်တွေပဲဖြစ်တာကျင်းပတာမကျင်းပတာကနေစပြီးတော့ပေါ့နော်ကော်မရှင်ဒီအနာရပါတီဘက်ကိုဘယ်လိုက်တယ်ဆိုတဲ့အရေးအကြောင်းမျိုးများရှိနေသလားအဲ့လိုမျိုးတန်မြတ်ဖြစ်စာတွေဖြစ်စရာတွေရှိနေသလားဆိုပြီးတော့မေးခွန်းထုတ်ကြတာရှိတယ်ကိုတမ်းမဆူတို့လေ့လာသူတွေအနေနဲ့ကော်မရှင်ကဘယ်လိုက်နေတယ်ဆိုတဲ့အထောက်အထားအခိုင်အလုံပြောနိုင်တာမျိုးများရှိပါသလားကိုတမ်းမဆူ
အဲ့တော့ဆရာကြီးခုနဒီဂျိုတမဲကိစ္စနဲ့ပြောသလိုပဲကျွန်တော်ရွေးကောက်ပွဲစောင့်ကြည့်တယ်ဆိုတာ process တစ်ခုစောင့်ကြည့်ရတာဆိုတော့ဟိုကျွန်တော်အနေနဲ့ဒီဟာက process ကမပြီးသေးဘူးဆိုတော့ကျွန်တော်ကြိုတင်ပြီးတော့ကောက်ချက်ချတာမျိုးပါဆောလုံးမယ်လို့တော့ထင်ပါတယ်ဒါပေမဲ့လည်းတချို့သောအချောင်းအချင်းအချောင်းရာတွေပါเนาะအလုံးလည်းပြောနေတဲ့အတိုင်းပဲတွေးဟာဖြစ်စရာတော်တော်များများတော့တွေးရပါတယ်အဲ့တော့အဲဒီကော်မရှင်အနေနဲ့ပဲလုံထုံးလုံးကြီးတွေနဲ့ဒီညွှန်ကြားချက်တွေကအရင်ပဲဒီလောက်ဒီကိုဗစ်ကာလဖြစ်တဲ့အကြောင်းမို့အရင်ကြက်တဲ့နေတဲ့အကြောင်းမို့အခုလိုမျိုးပဲဖြစ်နေတာလားဒါမှမဟုတ်တမင်ရွယ်ချက်ရှိရှိပဲပဲအဲ့လိုမျိုးတွေဖြစ်နေတာလားဆိုတော့ဟိုကျွန်တော်တို့အနေနဲ့ဒီပြောဖို့လက်ရှိချိန်မှာစောပါသေးတ
ယ်။ဟုတ်ကဲ့။အမြဲတမ်းသိရော။အဲ့ဒီမိခွန်းပေါ်မှာဘယ်လိုယူဆထားသလဲ။ဘယ်လိုဖြည့်ကျင်သလဲ
။ဆိုအဲ့မှာနှစ်ပိုင်းရှိမှာပေါ့နော်။ဟိုတစ်ပိုင်းကကြတော့ဟိုဒီဟိုပါပေါ့ဒီရွေးကောက်ပွဲမှာပါဝင်ပတ်သက်တဲ့သူတွေအားလုံးပေါ့။အဓိကအဖြစ်တော့ဒီကော်မရှင်ကဘလို့တမတ်တမတ်ကြတယ်မကြဘူးဆိုတော့ဟိုအကျိုးစီးပွားကိုအဓိကသက်ဆိုင်နေတဲ့ဒီနိုင်ငံရေးပါတီတွေနဲ့ကိုယ်စားလှယ်လောင်းနေတာပို့ပြီးတော့မှပြောကြမယ်လို့ကျွန်မထင်တယ်။ဥမာအဖြစ်တာသူတို့တွေရဲ့ဒါလွတ်လပ်စွာဒါဟောပြောစည်းရုံးပွင့်တွေအဲ့နောက်ပြီးတော့ပေါ့ဒီလောက်ရကင်ရတာအဆင်ပြေမှုဒါပူပေါင်းဆောင်ရွက်မှုဆိုတာဒါတို့ကတော့ပို့ပြီးတော့မှအတိတာထင်ရှားတယ်ပေါ့နော်အဲဆိုကျွန်မတို့အနေနဲ့ကြတော့ဒါ institution တွေဖြစ်တယ်ဒါရွေးကောက်ပွဲကော်မရှင်ဆိုတဲ့ဒါရွေးကောက်ပွဲကော်မရှင်ကသူ့ရဲ့ဒီအာဏာနဲ့သူ့ရဲ့ဒီလုံပိုင်ခွင့်တွေပေါ်မှာအဲသူလုပ်နေတာရှိမယ်အဲရှိမယ်ဒီမှာဒီအပြောင်းလဲတွေဒီပေါ့ဒီ covid ကာလမှာသူစီမံခန့်ခွဲရတဲ့ဟာမှလည်းအခက်အခဲတွေရှိမယ်သို့တော်လည်းပဲကျွန်မတို့ကဒီထက်ပိုမိုပြီးတော့မှအဲဒီဟိုကောက်မှုအောင်တော့အဲဒီလုံဆောင်နိုင်တဲ့အနေအထားတွေတော့ရှိခဲ့တယ်လို့ကျမတို့ဟိုဟာထင်တယ်ပေါ့နော်အယူဆတွေကတော့မတူဘူးပေါ့လေဥမာဒီကော်မရှင်တရက်အနေနဲ့ဆိုတော့ तू ကဒါတို့ကတော့ဥပဒေအတိုင်းတော့လုပ်တာပဲနော်တို့ကတို့အာဏာနဲ့တို့ရဲ့ဒီဥပဒေအတိုင်းပဲလုပ်တယ်လို့အယူဆတာရှိမယ်ဥမာရွေးကောက်ပွဲနေ့မှာဒီတမကြကြနဲ့မှန်မှန်ကန်ကန်လုပ်ပေးတယ်ဆိုရင်တော့တို့ဘက်ကတော့ဒါပုံလေးမြတ်တာမျိုးရှိတယ်ဆန်နေဆန်လုံးနေနဲ့ကိုက်ငင်လို့ယူဆမှာပေါ့နော်ဒါပေမဲ့သို့တော်လည်းပဲကျမတို့ဒီရပ်ဖက်အခွင့်အစည်းတွေမှာကြတော့ရှူထောက်ကအမျိုးမျိုးရှိတယ်ပေါ့နော်ဥမာလူခွင့်ရေးရှူထောက်ကနေကြည့်တဲ့သူတွေရှိမယ်နိုင်ငံသားတယောက်ရဲ့အခွင့်ရေးရှူထောက်ကနေပြီးတော့မှကြည့်တဲ့အခွင့်အစည်းတွေရှိမယ်အဲ့လိုမျိုးခါမှာကြတော့အမြင်မတူနိုင်တော့ဘူးပေါ့နော်ဥမာအဖြစ်ဆိုရင်ကျမတို့ဒီမှာကိုယ်စားလှယ်လောင်းနေရဲ့ဒီဟိုပါပေါ့နော်ဒီအရေးချင်းတတ်မှတ်ချက်လိုဟာမျိုးတွေဒါမှမဟုတ်ရင်ဒါမှမဲပေးခွင့်ဆုံးချုံသွားရတဲ့ဒီဟိုပါဒီအုပ်စုတွေရှိနေခဲ့တယ်ဆိုရင်နောက်အထူးသဖြင့်ကတော့ကျွန်တော်တို့ဒီမှာ IDP ကမှနေတဲ့မဲဆန္ဒရှင်တွေလို့မဟုတ်လို့ရှိရင်ဒီပြိပက္ခဖြစ်နေတဲ့နေရာမှာရှိတဲ့ဒီမဲဆန္ဒရှင်တွေအတွက်မဲပေးခွင့်တွေရနေရလားနောက်ဆုံးအင်တာနက်လိုဟာမျိုးကအစပေါ့နော်ဒါမဲဆန္ဒရှင်တွေအတွက်တရင်အချက်အလက်မရရှိမှုတွေပေါ့နော်ဒါတွေဟာဆိုလို့ရှိရင်တော့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒါပို့မှုပြီးတော့တခြားသော institution တွေပေါ့နော်တခြားသော institution ဆိုတော့အများကြီးပါမှာပေါ့နော်။အမှပြည်ထရေးလိုဟာမျိုးတွေပါမယ်။နောက်ရဲတပ်ဖွဲ့လိုဟာမျိုးတွေအဲဆိုတော့ဒီလိုမျိုးတွေနဲ့ပုံမူပြီးတော့မှချိန်ဆက်ပြီးတော့မှဆောင်ရွက်နိုင်တယ်ဆိုရင်တော့ဒီထက်ပိုကောင်းတဲ့အနေအထားမျိုးရောက်မယ်ပေါ့နော်။အခုကကျတော့ကျွန်တော်တို့ဒီဟိုဟာဆက်လက်ပြီးတော့မှဒီလောက်ရမယ်အနေအထားမျိုးတွေရှိတယ်လို့ကျွန်တော်ထင်တယ်လေ
။ဟုတ်ကဲ့။ဆိုတော့အခုထိပြောသွားကြရဲဆိုသွားကြရဲတွေ့နေမြင်နေရတဲ့အခြေအနေတွေအရဆိုရင်ကုသမြတ်စုရွေးကောက်ပွဲကဟလာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာဒါအမြဲတမ်းအရေးကြီးတဲ့ကိစ္စပေါ့ဟလာလက်ရှိဖြစ်ထားတဲ့အခြေအနေတွေအရကျွန်တော်တို့သုံးသပ်မယ်ဆိုရင်2020ပြည်မြောက်ရွေးကောက်ပွဲဒီလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့တကယ်လိုအပ်တဲ့စံချိန်စံညွန်းတွေနဲ့လုပ်နေတဲ့အခြေအနေအလားအလာမျိုးကုသမြတ်ဆိုလို့တွေ့ရပါလား
ကျွန်တော်ကသုံးသပ်တယ်ဆိုတာအထက်ပေါ့နော်နိုင်ငံသမားအများစုကတော့ဒီဝေဖန်ပြောဆိုတာတွေတော့ကျွန်တော်တွေ့မြင်ကြသိနေရတယ်ဒီရှင်ပြိုင်တဲ့ကံမှတချို့ဟာတွေကဒီရှင်ပြိုင်ခွင့်လိုဟာမျိုးတွေမှာကန့်သတ်မှုတွေချုပ်ချယ်မှုတွေရှိနေတယ်ဆိုတဲ့ဟာမျိုးတွေတော့အများစုအတန်ထွက်နေတာတွေ့ရတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေအနေနဲ့တော့ဒီတချို့အချက်လက် information ယူတဲ့အပိုင်းနေမှာ covid-19 အခြေအနေအကြောင်းရောဒီတချို့လုံထုံးလုံးနေပိုင်းအားနေတဲ့အတွေ့အကြုံအကြောင်းကျွန်တော်တို့နေမှာယူတဲ့အခါမှာအခက်ခဲတွေတော့အများစုတွေ့ရတယ်အဲ့တော့ဆိုလိုချင်တာကတော့ဒီလာမယ့်ဒီ2020ရွေးကောက်ပွဲဟာဟိုကျွန်တော်တို့ဟိုဒီလွတ်လပ်ပြီးတရှင်မြတ်တဲ့ရွေးကောက်ပွဲအဲတခုရဲ့စံချိန်စံနှုန်းဟိုဒီနဲ့ဒီပေါ့နော်အညီချင်းမတဲ့ရွေးကောက်ပွဲအဲဖြစ်ဖို့တော့များမှာပါဒါပေမဲ့အားနည်းချက်တွေကတော့ရှိနေအောင်ပါပေါ့နော်ရှိနေအောင်ပါဆိုတော့ပိုဆိုးတာက ကျွန်တော်တို့နိုင်ငံကဒီဒီမိုကရေစီစီကအရင်ကြီးလက်ကျင့်တာအကောင်တဲ့ဟာမဖြစ်သေးဘူးအဲ့တော့ရွေးကောက်ပွဲဆိုလို့ပြည်သူလူထုရဲ့စိတ်ဝင်စားမှုက2015နဲ့2020မှာအမြင့်တက်ဆုံးဖြစ်ခဲ့တာဟုတ်ဖြစ်ခဲ့တဲ့အချိန်မှာအဲ့တော့ဒီဟာကိုလက်ခံကျင့်ပပေးရတဲ့ရွေးကောက်ပွဲကော်မရှင်တွေအနေနဲ့လေသူတို့အနေနဲ့ရှိမှသင်ယူစရာလေ့လာစရာတွေကသူတို့အနေနဲ့ဒီအရင်အားနေတယ်ပေါ့နော်အဲ့တော့ဥပဒေအနေနဲ့ဥပဒေတစ်ခုပြင်မယ်ဆိုတော့မှအရင်ကဘယ်လို process ဖြစ်ခဲ့တဲ့ပြချင်မှုဘယ်လိုဟာကိုစတဲ့မှုလာပြင်မယ်ဆိုတော့ဟာမျိုးတွေသူတို့မှကိုးကားစရာအချက်လက်တွေအရင်အားနေတယ်အဲ့တော့ကျွန်တော်2020ဒီရွေးကောက်ပွဲမကျင်းပမီပေါ့နော်ကျွန်တော်တို့နီးဥပဒေဥပဒေတွေသူတို့ပြင်ခဲ့တာတွေ့ရတယ်အဲ့တော့ပြောချင်တာကဘာလဲဆိုတော့အဲ့တော့အဲ့ဟာတွေကဘယ်အပေါ်မှာသွားပြီးအခြေခံပြီးကြည့်ကြလဲဆိုတော့ဒီ2015ရွေးကောက်ပွဲရှားလက်တွေဒီ report တွေပေါ်မှာပဲအဓိကအခြေခံပြီးတော့အရက်ဖက်ဖွဲ့စည်းတွေအကြံပြုချက်တိုက်တွန်းမှုတွေဒီနိုင်ငံရေးပါတီအများစုရဲ့တိုက်တွန်းမှုတွေကိုယူပြီးတော့မှပြင်ကြတာကိုတွေ့ရတယ်အဲ့တော့ဆိုလိုချင်တာကတော့လွတ်လပ်ပြည်တရားမျှတတဲ့ရွေးကောက်ပွဲဒီ2020ရွေးကောက်ပွဲဟာဖြစ်ဖို့တော့အများစုကြိုးစားပြီးတော့လှုပ်ဆောင်နေတာကိုတွေ့ရပါတယ်အဲ့တော့ဒါပေမဲ့အားနည်းချက်တွေကတော့ရှိနေအောင်ပါပဲပေါ့နော်။ဘာကြောင့်လဲလို့ပြောရင်ဒီမိုကရေစီကအရင်အားကောင်းသေးတဲ့အားကောင်းခိုင်မာတဲ့နိုင်ငံတစ်ခုအဖြစ်သေးတာတကြောင်ပေါ့နော်။ပြီးတော့တချို့ရွေးကောက်ပွဲဒီဥပဒေနည်းဥပဒေတွေအရာရောပြီးတော့ရွေးကောက်ပွဲကော်မရှင်ခံထားတဲ့ကိစ္စတွေမှာပါ။တချို့ဟာတွေကတော့ဝေဖန်ထောက်ပြစရာတွေကရှိနေသေးတာဟုတ်။အဲ့တော့ကော်မရှင်ဥက္ကဋ္ဌဦးသမရလည်းခံတာမျိုးပေါ့နော်။စသည်အပြင်အဲ့လိုမျိုးတွေကထောက်ပြစရာတွေကရှိနေတာဖြစ်တဲ့အတွက်ကြောင့်မို့ဟိုကျွန်တော်အားနည်းချက်တွေကတော့ရှိနေအောင်ပါပဲ။ဟုတ်ကဲ
့ဟုတ်ကဲ့အမြဲတမ်းလာတင်ရောဒီပုံမှာဘယ်လိုမြင်လဲ
ကျမလေးဟိုပါပေါ့လွတ်လွတ်လပ်လပ်ဟိုပါပေါ့ဒီဥတဲ့အနေနဲ့တော့ကျမပြောလိုက်ချင်တယ်ပေါ့နော်ဒီအဖွဲ့အစည်းကိုပို့သားမှာဟုတ်ဆိုတော့
အမပြောသိပြီ
ဟုတ်ဘာဆိုဒီ report ကကြတော့ဒီဟိုဒီ observer report တရားကြတော့ဒါရွေးကောက်ပွဲအပြီးမှာရာခိုင်နှုန်းနေတဲ့တွေ့တဲ့အခါမှာကြတော့အဆင်ပြေရည်မပြေရည်လာမှာပေါ့နော်ဆိုတော့ကျမဟိုတယောက်တည်းအနေနဲ့ဟိုပြောမယ်ဆိုရင်တော့မဲမပေးရတဲ့နေရာတွေမဲဆန္ဒနယ်တွေပေါ့နော်ဒီရွေးကောက်ပွဲမကျင်းပဖြစ်တဲ့ဒီနေနေတွေများလာတာတွေနောက်ပြီးတော့ဒီလိုမဲဆွယ်စည်းရုံးရေးကာလမျိုးမှာဒီလိုလက်စွာဒီဟောပြောစည်းရုံးခွင့်ဒီမရှိတဲ့ကိစ္စမျိုးเนาะဒါမျိုးတွေရှိမယ်နောက်တစ်ချက်ကကြတော့ဒီဟိုပါဗောဒီ stakeholder တွေအားလုံးရဲ့ဒီသဘောထားဒီရယူမှုတူညီမှုဒီဟိုပါဗောเนาะအဆင်ပြေမှုတွေပေါ့เนาะဒီဟာတွေကိုကျမတို့ဟိုတိတ်မတွေ့ရဘူးပေါ့เนาะတိတ်မတွေ့ရဘူးဆိုတာဖြစ်တဲ့အတွက်ဒီရွေးကောက်ပွဲကဒီလွတ်လပ်ပြီးတော့တရားမျှတမှုရှိတယ်ဆိုတာကိုဒါအမတန်မှဒါပြောဖို့ခက်မယ်ပေါ့နော်။ဘာလို့လဲဆိုတော့ဟိုရွေးကောက်ပွဲနေ့တနေ့တည်းကိုကြည့်တဲ့အဖွဲ့အစည်းတွေအတွက်ကတော့ဒါ okay လိမ့်မယ်။ဒါအဆင်ပြေတယ်။ဒါမှန်ကန်စွာမဲတွေကိုရေတွက်တယ်။ဒါသူ့တို့ထုံးလုပ်နေတိုင်းလုပ်တယ်ပေါ့နော်။ဒါပေမဲ့သို့သော်လည်းပဲကျွန်တော်တို့နိုင်ငံမှာကဒီဟိုပေါ့ဥပဒေမူပေါင်းမှာကနော်ဒီ25ရာခိုင်နှုန်းကိစ္စတွေနော်နောက်ပြီးတော့ဒီပြင်ဆင်စရာတွေကအများကြီးပဲဒီရွေးကောက်ပွဲဥပဒေနဲ့ပတ်သက်ပြီးတော့မှဒီပြင်ဆင်ဖို့ရအကြောင်းအရာတွေပေါ့နော်ဒီလူခွင့်ရေးအဲစနေဆန်ညုံနဲ့ပတ်သက်တဲ့အနေအထားမျိုးတွေနိုင်ငံသားတယောက်ရဲ့ဒီအခွင့်အရေးတွေပေါ့နော်ဒီဟာပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ဒီပြန်လည်သုံးသပ်ရမယ်ဒီဥပဒေမူပေါင်းတွေကစပြီးတော့မှဒါရှိနေသေးတာဖြစ်တဲ့အတွက်ဒီဟာတော့ကျွန်တော်တို့ဒီလိုချင်တဲ့ဒီရန်နုံးပြည့်ဒီလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်နိုင်မှာတော့မဟုတ်ဘူးလို့တော့အဲကျွန်မကတော့ထင်တယ်ပေါ့နော်ဒါကတော့ဟိုဘေးအဖွဲ့အစည်းတွေလို့မဟုတ်ပဲနဲ့ဒီနိုင်ငံရဲ့ဖြစ်နေတဲ့ဒီအခြေအနေနဲ့ဒီပေးထားချက်ပေါ့နော်ဒီပေးထားချက်ကတော့ဒီလောက်ပဲရှိတယ်လို့ကျွန်မအဲ့လိုထင်တယ်လေ
ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ပါဆရာကျွန်တော်တို့ခုလောက်များ
ဟုတ်ကဲ့ပြောကိုတက်မဆုပြောပြောတယ်နေရှိပြော
ကျွန်တော်လည်းဒီအဖွဲ့အစည်းကိုကိုးစားမပြုဝဲနဲ့ဆိုရင်တော့ပြောချင်တာလေးရှိတယ်ပေါ့နော်အခုကအဖွဲ့အစည်းကိုလည်းကိုးစားပြုတာတော့တချို့နေရာမှာလောလတ်လတ်ပြောဖို့ရန်ခဲ့
ပါအဲ့
တော့လက်ရှိအေကျွန်တော်တို့စောင့်ကြည့်လေ့လာတဲ့အခါမှာကျွန်တော်တို့တွေ့ရတဲ့အချက်တွေရှိတယ်ပေါ့နော်အဲ့တော့ဒီအဓိကကျွန်တော်တို့အနေနဲ့ဟိုပြောမယ်ဆိုရင်လွတ်တော်ကိုယ်စားလှောင်းနေရရှင်ပြိုင်ကွင်းလိုဟာမျိုးတွေမှာဟိုမှာတချို့ဟာတွေမှာဒီဘယ်လိုပြောလဲလွတ်လပ်စွာရှင်ပြိုင်ကွင်းပဲပြောမလားဘယ်လိုပြောမလဲဒီအဲ့လိုမျိုးဟာတွေမှာအရန်အားနေတာမျိုးကိုကျွန်တော်တို့အချက်လက်နဲ့တကတွေ့ရတာတွေတော်တော်များများရှိတယ်အဲ့တော့ဥပဒေနည်းဥပဒေအကြောင်းမို့အကန့်အသတ်ချက်တွေအကြောင်းမို့2010ဖွဲ့စည်းပုံဥပဒေတွေအကြောင်းမို့လို့ကျွန်တော်တို့အကြောင်းပြချက်ပေးကောင်းရကောင်းရလိမ့်မယ်ဒါပေမဲ့တချို့လုံးရက်တွေကဒီရွေးကောက်ပွဲဥပဒေအရကဆုံးမြတ်ချက်တွေဟာတွေအားလုံးရဲ့အတီတီမူရင်းစီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးမြတ်ချက်တွေကအတီဖြစ်တဲ့အတွက်ကြောင့်တချို့သောလုံဆောင်ချက်တွေကပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာလုတ်ပိုင်ခွင့်တွေပေးလို့ရတာတွေအများကြီးရှိတယ်ဒါပေမဲ့ဒါတွေကိုသူတို့အနေနဲ့ဒီထိန်းချုပ်ပြီးတော့အော်ပေါ်တော့မပေးဘဲနဲ့လောလောဆယ်ရှင်ပြိုင်ကွင်းလိုဟာမျိုးတွေမှာအကန့်အသတ်ဖြစ်နေတာမျိုးတွေဟိုတွေ့နေရတယ်အဲ့တော့ဗာလဲဆိုတော့ဒါကိုဒီလိုအချက်တွေကိုကြည့်ချင်းအဖြစ်နဲ့ဒီဒါတို့ကျွန်တော်တူတဲ့အမြင်အရဆိုရင်တော့လက်ပီတရားမြတ်တဲ့ရွေးကောက်ပွဲဖြစ်ဖို့ဟာအမတန်မှအားနည်းပါတယ
်ဟုတ်ကဲ့ပါခုလိုကြကြနနဒီပြေကြဆွေးနွေးပေးသွားတယ်နမြနနတင်းကိုရောကိုတက်မြတ်စုကိုရောအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ
့ကျေးဇူးပါဟုတ်ကဲ့ကျေးဇူးများ
ရေကောက်ပွဲကိုစောင့်ကြည့်လေ့လာနေကြတဲ့ New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမန်းမြနန္ဒာတင်း မန္တလေးတိုင်းခြေဆိုင်ကနောင်အင်စတီကျူရဲ့အမှုဆောင်ဒါရိုက်တာကိုတမ်းမြတ်စုလို့ပါဝင်ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းချက်တွေကိုအင်္ဂါညတိုင်းရိုက်လေလံအစီအစဉ်တွေမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါဒီပြဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ